အာဖရိကဥကြိုဒေသလို့ခေါ်ကြတဲ့အရှေ့နောက်အာဖရိကနဲ့ဆိုမာလီယာကျွန်းဆွယ်ပတ်ဝန်းအရှေ့အာဖရိကကျွန်းဆွယ်ဒေသကလူတွေတန်းချီပြီးငတ်မှုမှုနဲ့ကြမ်းမိုက်အကြတဲ့တန်းညှိဆိုင်နေရတဲ့အကြောင်းကုလသမဂ္ဂကတတိပေးလိုက်ပါတယ်။အရေးပေါ်ကူညီလဲလိုအပ်နေတယ်လို့ဆိုပါတယ်။ကမ္ဘာစားသောက်ခါအစီအစဉ် WFP ရဲ့အစီအခံချက်အရအရှေ့အာဖရိကဒေသကဂျီဘူတီ၊အီသီယိုးပီးယား၊ကင်ညာ၊ဆိုမာလီယာ၊တောင်ဆူဒန်၊ဆူဒန်နဲ့ယူဂန္ဒါနိုင်ငံတွေမှာအရင်ကမကြုံမှုတဲ့အနေအထားနဲ့စားသောက်ခါရှာဖတ်နေပါတယ်။လူသား60နီးပါးအကြမ်းမဖို့လိုအပ်တဲ့လုံလောက်တဲ့အစာအာဟာရမရဘူးလို့လည်းပြောပါတယ်။ဒီဒေသမှာရာသီဥတုပြောင်းလဲမှုနဲ့ပဋိပက္ခတွေပါဝင်ကပ်ဘေးတွေတစ်ခုပြီးတစ်ခုဆင်ခဲ့ကြုံတွေ့ခဲ့ရတာပါ။အကျိုးဆက်အနေနဲ့အသက်ရှင်ဖို့အတွက်မိသားစုတွေဟာတရိတ်ဆန်တွေကိုရောင်းချရတယ်လို့တချို့ကလိန်ဖြောပြေးပြည့်စုံလုပ်ငန်းတွေရောပါလုပ်ကြရတယ်လို့ WFP ကဆိုပါတယ်။ကုလသမဂ္ဂချက်အရငတ်ဘေးတင့်အစင်ငန်းငတ်မှုနေသူအရေးအတွက်ကဆိုမာလီယာနဲ့တောင်ဆူဒန်မှာလည်း4000ကျော်စီရှိနေပြီးလိုအပ်တဲ့ရမဝင်တာမရခဲ့ရင်အစ်ငါကြုံနေရတဲ့လူတွေရောအစာရေးစားမလုံလောက်တဲ့အဆင့်နေငါမှုမှုဘေးအန္တရာယ်ကြုံနေရတဲ့လူတွေပါအသက်အန္တရာယ်ကြောက်ပွဲရှိတယ်လို့ကင်ညာနိုင်ငံနိုင်ရိုဘီအခြေစိုက်ဒေသဆိုင်ရာ WFP ရုံးကအကြီးတန်းအရာရှိ Dominic Ferretti ကပြောပါတယ် WHO ကလည်းအရေးပေါ်ကျန်းမာရေးပြဿနာတွေနဲ့ဒီဒေသကလူတွေကရင်ဆိုင်နေရတယ်လို့ဆိုပါတယ်ခင်ဗျာ